ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပること့စ်မပြန့်ပွားစေရအတွက်ကန့်သတ်မှုတွေချမှတ်ထားတာကိုကြန့်ကွက်သူ1000လောက်ကမြို့တော်ဗီယန်နာမှာစနေနေ့ကဆန္ဒပြခဲ့ကြပြီးအစိုးရနှုတ်ထွက်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ်။ဒီရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရရဲ့လော့ကဒေါင်းချကန့်သတ်မှုဟာမတ်လကလေးကဆိုရင်ဒါကတက်ကြအကျဉ်းဖြစ်ပါတယ်။မဖွင့်မဖြစ်ဈေးဆိုင်မှာပါကြံဆိုင်အားလုံးပိတ်ထားပြီးချော်ပြေးရေးခန်းမတွေအားကစားရုံတွေနဲ့ကျောင်းတွေအားလုံးကိုပါပိတ်ထားတဲ့ကန့်သတ်မှုကိုသဘောမကျသူတွေကဩစတြေးလျဝန်ကြီးချုပ်ဆက်ဗက်ဆန်ကတ်ကိုရောသတင်းမီဒီယာတွေကိုပါမကြေမနက်ဖြစ်နေကြတာပ
ါ
ဒီလိုပုံစံနဲ့ဆက်သွားဖို့မဖြစ်နိုင်ကြောင်းနဲ့တားမြစ်ချက်တွေကဘယ်ပေါင်းဆောင်ကဖြစ်နေပြီးစိတ်လွန်နေပြီလို့ဆန်းသပြသူတွေကပြောသွားတာပါဒီရောဂါအတွက်သတိထားမှာဖြစ်တယ်နဲ့တစ်ဖက်တည်းကြည့်လို့မရကြောင်းနဲ့စိုးရင်ရတဲ့အုပ်စုထဲမှာပါတဲ့တက်ကြီးရွယ်ဦးတွေဆိုအိမ်မှာဒီတိုင်းဆိုင်ကြီးဝါရဖြန့်တာတွေကိုပဲအာရုံစိုက်နေရတဲ့အဖြစ်မျိုးတွေကြောင့်ဒီလိုပုံစံနဲ့မသွားတင်တော့ဘူးလို့ပြောပါလေ။ဘာမှလုတ်ပိုင်ခွင့်မရှိတဲ့တရုတ်နိုင်ငံလိုဖြစ်လာမှာကိုမလိုလားဘူးလို့လည်းပြောတာပါ။ဆန္ဒပြသူအများစုဟာနှာခေါင်းစည်းမတက်ကြသလိုလူချင်းခက်ခွာခွာနေရမယ့်ဆီကန်းကိုလည်းမလိုက်နာကြပါဘူး။သူတို့ကဆန့်ကျင်တဲ့လူပေါင်း900လောက်ပါတဲ့ဆန္ဒပြအုပ်စုတစုကတော့နှာခေါင်းစည်းမတက်သူတွေကိုရှုတ်ချခဲ့ကြတာပါ။လူရေ 8.9 သန်းရှိတဲ့ဩစတြေးလျနိုင်ငံမှာဒီရောဂါကြောင့်သေဆုံးရသူက 9000 ကျော်ရှိပါတယ်။ကူးစက်မှုကျဆင်းတဲ့လက္ခဏာမတွေ့ရသလိုဗြိတိန်ကလာတဲ့ကူးစက်ဉာဏ်ပိုးတဲ့အန္တရာယ်ကလည်းကြီးတဲ့အတွက်ကျွမ်းကျင်ပညာရှင်များအဖွဲ့ကတော့ဇန်နဝါရီလ25ရက်နေ့အထိချထားတဲ့ကန့်သတ်မှုတွေကိုဖြေလျှော့မပေးခြင်းဘူးလို့ဝန်ကြီးချုပ်ကအကြံပေးကြပါတယ်